ခဏကနှစ်လလောက်မှာအမေရိကန်နိုင်ငံရဲ့စားတောက်ကုန်ဈေးနှုန်းတွေကနှစ်ပေါင်း40အတွင်းမှာအမြင့်ဆုံးကိုရောက်သွားခဲ့ပြီးတဲ့နောက်မှာဈေးတွေပြန်ကျလာခဲ့တာပြီးခဲ့တဲ့ဒီဇင်ဘာလမှာဆို6လဇက်တိုက်ရှိပြီလို့အလုပ်စက်တမ်းကောက်ရေးဌာန BLS ကကြေညာပြင်းနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်စားတောက်ကုန်ဈေးနှုန်း20အညွန့်ကိန်းကတော့ပြီးခဲ့တဲ့လဒီဇင်ဘာမှာ6.5ရာခိုင်နှုန်းရှိပါတယ်မနေ့ကဇွန်လမှာ6.1ရာခိုင်နှုန်းရှိရတာကနေနိုဝင်ဘာမှာ9.1ရာခိုင်နှုန်းကျသွားတာလည်းဖြစ်ပါတယ်စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဈေးတွေကျလာခြင်းပါပဲငွေဖောင်းပွားမှုနှုန်းကတော့ပုံမှန်ထက်1ရာခိုင်နှုန်းများနေသေးတယ်လို့ဗဟိုဘဏ်ကပြောပါတယ်အမေရိကန်နိုင်ငံဟာဒီနှစ်နှောင်းပိုင်းလောက်မှာစီးပွားရေးကတ်ဆိုက်လာနိုင်တယ်လို့အမေရိကန်စီးပွားရေးပညာရှင်တချို့ကသုံးသပ်နေပေမဲ့အလုပ်ကံရရှိမှုအားကောင်းလာနေပြီးတော့ဒီဇင်ဘာလထဲမှာပဲအလုပ်ကံတက်2,300ကျော်ကိုဖန်တီးနိုင်ခဲ့တာပါအလို့လည်းနဲ့ခန်းစားကွန်လျှောက်ထားမှုကလည်းပြီးခဲ့တဲ့သတင်းပတ်တည်းမှာဆိုရင်သတင်း15ပတ်တည်းအနည်းဆုံးဖြစ်ခဲ့ပြီးစုစုပေါင်း2,000ကျော်ပဲရှိတော့တယ်လို့အလို့သမားဝန်ကြီးဌာနကကြေညာပြင်းနေမှာပဲအစီရင်ခံစာထုတ်ပြန်ခဲ့တာပါ